စစ်တပ်ကအနာသိမ်းပြီးတဲ့နောက်နိုင်ငံတော်ကလူလူဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့ခြင်းကစပြီးတော့ဆီယနာရှင်စန့်ကျင်လူလူလှုပ်ရှားမှုတွေအကောင်းခဲ့တဲ့သခိုင်းတိုင်းမော်ရွာမြို့မှာမနေ့ဖေဖော်ဝါရီ9ရက်နေ့မနက်ကလမ်းမော်ထွက်လူလူဆန္ဒပြလှုပ်ရှားမှုတွေတဖန်ပြုလုပ်ခဲ့ကြပါတယ်။အခုလိုလမ်းမော်ထွက်ဆန္ဒပြပွဲတွေလှုပ်ခဲ့တဲ့အချိန်လေးနဲ့ပတ်သက်ပြီးတော့မော်ရွာလူလူသပိတ်တိုက်ပွဲဦးဆောင်ကော်မတီရဲ့ဦးဆောင်သူလူဖြစ်တဲ့ကိုခန့်ဝေဖြူက VOE ကိုအခုလိုပြောပါတယ်။
အဓိကတော့ဒီနေ့ကျွန်တော်ဒီမော်ဝါလူတုတပိတ်တိုက်ပွဲဥတောင်ကောင်းလေးဖွင့်ပြီးတာ2နှစ်ပြည့်ပေါ့နော်။အဲ8နှစ်ပြည့်အတိတ်မှအနေနဲ့ရောပြန်လို့ကျွန်တော်တို့ဒီလူပလေအရင်ပြည့်တဲ့ဒီနေ့တည်းမှာလူတုတပိတ်တိုက်ပွဲတွေအရင်တည်းကြီးလူအပ်နေတယ်ဆိုတာလည်းကျွန်တော်မိမောထုတ်ပြခြင်းနဲ့အနေနဲ့ကျွန်တော်တို့ဒီမော်ဝါမြို့အဝင်ဆိုင်ပုတ်ရှိမှာကျွန်တော်တို့ပြန်ပြီးတော့ပြတာဖြစ်ပါတယ်။အခါတိုင်းလေကျွန်တော်တို့ဒီကော်မတီကတော့အင်းတင်ကျတဲ့မပြတ်ပါဗျာဒီတခြားရွာတွေကြီးရွာတွေတို့တခြားမြို့နယ်တွေပါလို့ပြနေတာတွေရောရှိပါတယ်ဗျာ
ဒီဆန္ဒပြပွဲကိုမုံရွာလူလူတပိတ်တိုက်ပွဲဦးဆောင်ကော်မတီနှစ်နှစ်ပြည့်အထိမ်းအမှတ်အဖြစ်နဲ့တက်ကြွလှုပ်ရှားသူလူငယ်တွေနဲ့ဝန်းရံသူစုစုပေါင်း100လောက်ပါဝင်ပြီးတော့မုံရွာမြို့အဝင်မဟုတ်ဝါအထိဆိုင်ကယ်တွေနဲ့ခြိတက်ဆန္ဒပြခဲ့ကြတာဖြစ်တယ်လို့ပြောပါတယ်ဒါပြင်ဆန္ဒပြတဲ့သူတွေကနှစ်နှစ်ပြည့်မှဒီရှိသူချီစုပေါင်းအားနဲ့ရုံးကြပြီဆိုတဲ့စာရန်ကိုကင်ဆောင်ပြီးတော့ကျွေးကြော်တန်ဒီအော်ဟစ်ခဲ့ကြပြီးတော့ဒီဆန္ဒပြပွဲရဲ့အဓိကတောင်းဆိုချက်နဲ့ပတ်သက်ပြီးကိုခန့်ဝေဖြိုးကအခုလိုပြောပါတယ
်အဓိကတော့ကျွန်တော်တို့ဒီအေးလှုပ်ရှားမှုကနေပြီးတော့ဒီတော်လည်ကြီးကပဲကျွန်တော်တို့ပြည်သူလူထုအတွက်တခုပြီးတော့ထပ်ပေါက်ဖြစ်တဲ့တော်လည်ကြီးထဲမှာပြည်သူလူထုကအခန့်ကဏ္ဍပေါင်းစုံကနေပြီးတော့သူတို့ဒီပြည်သူလူထုတက်နိုင်တဲ့ဘက်ကနေပြီးတော့ပူးပေါင်းပါဝင်ကြဖို့ပံ့ပိုးကူညီကြဖို့ပါဗျာဒါကိုကျွန်တော်တို့အဓိကကတိုက်တွန်းနေပေါ့လို့ဆိုတယ်ပေါ့နောက်တစ်ခုကတော့ကျွန်တော်တို့ဒီတော်လည်ရဲ့ဒီမှာတက်ပန်းနိုင်နေဖြစ်တဲ့ဒီ Federal Democracy ပြည်တော်စုကထူထောင်ရေးတိုက်ပွဲထဲမှာကျွန်တော်တို့လူငယ်တွေကသပိတ်အင်အားစုတွေကတက်ပြီးတော့ခြေတက်မယ်ဆိုတာကျွန်တော်ပြည်သူလူထုကိုတွားရောက်ပြီးတော့ကျွန်တော်တို့ဒါအပြီးပေးတဲ့သဘောပ
ြဒီဆန္ဒပြပွဲမှာမုံရွာဒေသခံပြည်သူလူထုရဲ့ထောက်ခံအားပေးမှုဘယ်လိုရှိသလဲဆိုတဲ့အပေါ်မှာကိုခန့်ဝင်ဖြူပြောတာကတော့
မြို့ပေါ်မှာဆိုကျွန်တော်တို့ဒီကြောက်ကြသပိတ်ပုံစံတော့ပဲတစ်ခါတည်းရန်ရှိခဲ့တာဆိုအခုလိုကျွန်တော်ဒီလိုသပိတ်ထွက်လာတဲ့အတွက်ပြည်သူလူထုကတော့တော်တော်လေးတော့ကျွန်တော်အားပေးတယ်ဗျမြို့တော်ဝင်ဆိုင်ဘက်ကိုသွားတဲ့နေရာမှာတော့ကျွန်တော်ဒီဆိုင်ကယ်သပိတ်ပုံစံတော့ဗျအဆိုင်ကယ်လေးနဲ့စီတန်းနေတယ်ဗျအဲ့မှာဆိုရင်လည်းကျွန်တော်တို့ဒီပြည်သူလူထုကကျွန်တော်တို့ကိုလက်သုံးချောင်းထောင်ပြတာဒီကလက်ခုပ်ပြီးတာကျွန်တော်ဒီကျွန်တော်တို့ကြွေးကြော်တန်းတွေကိုလိုက်ပြီးတော့ကြွေးကြော်တာပေါ့နော်ဒါမျိုးတွေလည်းကျွန်တော်တို့ပြန်ပြီးတော့ကြားရတဲ့အတွက်ဒီပြည်သူလူထုကတော့တကယ်ကိုမျိုးလေးပြုကြရပါဗျာ။အတွေးလုံးဝမအေးဘူးဆိုတာကျွန်တော်တို့တွေ့ကြရတယ်ဗျာ။ဒါတချို့ပြည်သူလူထုတို့တို့ဒီတိုင်ငယ်နဲ့ပေါ့ဗျာ။လိုက်နိုင်တဲ့လမ်းပိုင်းခြားတွေကျွန်တော်လိုက်ခဲ့တဲ့ပြည်သူလူထုတွေလည်းရှိကြဗျာ။ပြည်သူလူထုရဲ့ဒီတော်လိုင်းပေါ်မှာပူပေါင်းပါဝင်ပို့တာအားရမသွားသေးဘူးဆိုတာကျွန်တော်တို့တွေ့ရတယ်ဗျာ
။ဆန္ဒပြပွဲကနိုင်ဝက်လောက်ကြာပြီးတော့ဆန္ဒပြတဲ့နေရာနဲ့10မိနစ်15မိနစ်လောက်သာဝေးတဲ့နေရာမှာစစ်ကောင်စီတပ်တွေရှိပေမဲ့တားဆီးနေနေတာတွေမရှိဘဲဆန္ဒပြပွဲကငြင်းငန်းစွာနဲ့ပြီးဆုံးသွားခဲ့တယ်လို့ပြောပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီ၂ရက်နေ့ကပဲစစ်ကောင်စီဘက်ကမုံရွာအနီးနားတစ်ဝိုက်ကစလင်းကြီးရင်းမပင်ပလဲနဲ့မြောင်မြို့နယ်ပါဝင်သခိုင်းတိုင်းက17မြို့နယ်နဲ့နိုင်ငံတော်ဝန်ကမြို့နယ်38မြို့နယ်ကိုစစ်အုပ်ချုပ်ရေးကျင်ညာခဲ့တာပါစစ်ကောင်စီဘက်ကအဲ့လိုစစ်အုပ်ချုပ်ရေးကျင်ညာခဲ့တာကြောင့်ရှေ့ဆက်ဘလို့လှုပ်ဆောင်သွားမလဲဆိုတဲ့အပေါ်မှာသူကအခုလိုပြောပါတယ
်ကျွန်တော်တို့ကတော့ဒီစစ်အုပ်ချုပ်ရေးမရှိတော့ကျွန်တော်ကျင်ညာပြီးဖြစ်ပြီးမကျင်ညာပြီးဖြစ်ပြီးဒီကျွန်တော်တို့တိုင်းဒေသကြီးကတော့အထူးသဖြင့်ဒီစစ်တပ်ကကျွန်တော်ခင်ရတိုင်းနေရောဗျာဒီတို့လက်လက်ကပဲလှုပ်နေရတော့ကျွန်တော်အမြဲပဲကြုံတွေ့နေရပါအဲ့ဒါကျွန်တော်တို့ကတော့ကျွန်တော်တို့လုပ်ပြရာရှိတဲ့အလုပ်တွေကျွန်တော်တတ်ပြီးတော့လှုပ်သွားမယ်ပေါ့ဆက်လက်ပြီးတော့တို့တို့ရဲ့ဒီမတရားတဲ့အမိန့်အာဏာတွေစေအုပ်ချုပ်ရေးကိုကျွန်တော်တတ်ပြီးတော့ဖိဆန်သွားမယ်ပေါ့စေအုပ်ချုပ်ရေးကျင်ညာတဲ့မြို့နယ်တချို့မှာဆိုကျွန်တော်တို့ပြည်သူလူထုအများကြီးပါတဲ့ကျွန်တော်တို့ညာသပိတ်တိုက်ပွဲတွေပေါ့ဗျာအဲ့ဒါမျိုးတွေလည်းကျွန်တော်တို့လုပ်ဒီအပိုင်းတွေလုပ်ခဲ့တာတွေရှိပါတယ်ဗျာဒါကကျွန်တော်ဘာလို့ပြလဲတော့ဒီသူတို့ရဲ့တိအုပ်ချုပ်ရေးကဘယ်လောက်ပဲကျညာကျညာကျွန်တော်မြေပြင်မှာဟိုကဘာမှကျွန်တော်တို့တက်ရောက်မှုမရှိဘူးပေါ့ဗျာ။ဒါပေမဲ့သူတို့ကတော့စေအုပ်ချုပ်ရေးကိုအကြောင်းပြပြီးတော့ကျွန်တော်တို့ဒီအပြစ်နဲ့ပြည်သူလူထုကိုခင်ရဆိုင်ဖိနှိပ်တာတွေတရားလက်လွတ်တက်ဖြတ်တာတွေတော့ဒါဒီအတွက်တော့ကျွန်တော်တို့ကတော့စိုးရိမ်ပူပန်မှုအပြည့်ရရှိပါတယ်ဗျာ
။စစ်ကောင်စီဘက်ကစေအုပ်ချုပ်ရေးကျညာပြီးတဲ့နောက်မုံရွာပါဝင်မြို့တွေပေါ်မှာတော့လုံခြုံရေးကိုတိုးမြင့်ပြီးတော့ပြည်သူလူထုကိုတင်းတင်းကြပ်ကြပ်စစ်ဆေးတာတွေရှိတယ်လို့ပြောပါတယ်။အမေလည်းနိုင်ငံတော်မျိုးနယ်ပေါင်း330ရှိတဲ့ထဲက132မြို့နယ်မှာလုံခြုံရေးအပြည့်အဝထိန်းချုပ်နိုင်ခြင်းမရှိဘူးလို့စစ်ကောင်စီခေါင်းဆောင်ကပြီးခဲ့တဲ့ရက်ပိုင်းကပဲပြောကြားထားပါတယ်ခင်ဗျာ။